ဂျမ်းမာရောမူပါဇတူတော်မောင်ကြီးဘာလူလူနဲ့2015ကုန်လို့2016ထဲကိုရောက်လာပြီနော်2015မှာဖြစ်ပျက်ခဲ့တဲ့အဖြစ်ပျက်တွေဟာတခြားနှစ်တွေနဲ့မတူပဲတော်တော်ကြီးကိုထူးခြားတဲ့နှစ်ဖြစ်တယ်လို့ပြောလို့ရတာပေါ့တူတော်မောင်ရဲ့တမိုင်းဝင်ရွေးကောက်ပွဲကြီးအောင်အောင်မြင်မြင်ပြီးဆုံးခဲ့တယ်စံချိန်တင်ရေကြီးရေရှမ်းမှုတွေဖြစ်တယ်စံချိန်တင်ကုန်စည်နှုန်းတွေမြင့်တက်ခဲ့တယ်စံချိန်တင်တစ်တော်ပြုံးတည်မှုဖားကန့်ကစံချိန်တင်လူသေဆုံးမှုစံချိန်တင်မူရစ်စေဝါဖမ်းဆီးရမှုစံချိန်တင်လူသက်မှုစံချိန်တင်ဗလက်ကာယပြုမှုအမှုမပေါ်အောင်တတ်နိုင်တဲ့ကျွမ်းကျင်တဲ့လူသက်သမားတွေလူရဲ့အကျန်းဖက်သူတွေကိုမွေးထုတ်ပေးနိုင်ခဲ့တယ်။နောက်ပြီးလက်ရှိအစိုးရရဲ့ကြိုးပမ်းအားထုတ်မှုကြောင့်တကြိုစည်းတွေလည်းနှစ်ဆတဲ့အောင်စွန့်ဆောင်နိုင်ခဲ့တယ်။အဲ့ဒီစွန့်ဆောင်မှုကြောင့်နိုင်ကူညီမှုအသင်းဥက္ကဋ္ဌကိုကျော်သူတယောက်လည်းအသင်းကိုဆက်လက်ရပ်တည်ဖို့ခက်ခက်ခဲခဲရုန်းကန်ရတော့မှဖြစ်ပြီးအခြေအနေမကောင်းရင်သူတို့အဖွဲ့ရပ်နားသွားရနိုင်တယ်လို့ဖွင့်ဟဝန်ခံရတဲ့အနေအထားကိုရောက်လာခဲ့ပြီးတူတော်မောင်ရဲ့။နောက်ပြီးမူရစေဝါနဲ့ပတ်သက်လာရင်လည်းဂုံစရာကောင်းတာတစ်ခုကအခုဆိုကြရပြည်နယ်အတွင်းမှာစိတ်ကြွယူသွတ်ဆေးပြားတွေကိုကိုပိုင်ဆက်ငယ်လေးတွေနဲ့အိမ်တွင်းမှုလုပ်ငန်းလိုမျိုးထုတ်လုပ်ရောင်းချလာနိုင်တာကြောင့်အရင်ကလိုပြည်ပအားကိုးစရာမလိုပဲပြည်တွင်းမှာတင်အဆင်ပြေအောင်ဆောင်ရွက်နိုင်ပြီတဲ့ဒူတော်မောင်ရဲ့ကဲဘက်ကလောက်တောင်တိုးတက်လာလဲဆိုတာမင်းမြင်တဲ့အတိုင်းပဲအရင်လိုဘိန်းအစားတို့ဆေးကြောက်စိုက်ခင်းအဲ့လေဘိန်းအစားတို့တီးနှံစိုက်ခင်းတွေတော့တိုးတက်လာတာအမှန်ပဲပေါ့နောက်တိုးတက်တာတခုရှိသေးတယ်အဲ့ဒါကတခြားမဟုတ်ဘူးငါတူရဲ့အရင်ကနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုပုံမှန်ငါးညတစ်ခုတည်းနဲ့ပဲနှိပ်ကွပ်နိုင်ခဲ့တာ။ဟောအခုဆိုရင်ငြင်းညမ်းစွာစီတန်းလှည့်လည်ခွင့်အတွက်ပုံမှန်18နိုင်ငံတော်ငြိမ်ဝှေ့ပြပြမှုကိုထိခိုက်အောင်လုပ်ရင်ပြည်သူလူထုကိုထိတ်လန့်ကြောက်ရွံ့အောင်လုပ်ရင်ပုံမှန်905နောက်ပုံမှန်143 145ဆက်သွယ်ရေးပုံမှန်66ကကြီးဒါရီဟာ2015အတွင်းမှာငါတို့အစိုးရလူကြီးမင်းတွေအစ်စ်တီထွင်လိုက်တဲ့တိုးတက်လာတဲ့ဥပဒေအစ်စ်ပုံမှန်အစ်စ်တွေပေါ့ကွယ်ဒါကြောင့်လဲငါတို့ပြည်သူလူထုကြီးညိုတဲ့အစိုးရကိုပမာမခန့်လောက်လာတဲ့သူတွေကိုဒီဥပဒေပုံမှန်တွေနဲ့အရေးယူနိုင်ခဲ့တယ်ဆိုတာမင်းလဲအတိသားပဲငါတူရဲ့။ဟောအဲ့ဒီဥပဒေသစ်တွေကြောင့်ချောစန်တီထွန်းကိုလဲ16လချနိုင်ခဲ့ပြီ။ဒါနဲ့ငါတို့လူကြီးမင်းတွေကိုအကြီးညိုပြစ်အောင်ရေးနေတဲ့ဟိုကပြဆရာပေါ့ဆာလေးမောင်ဆောင်ခကိုလဲဒီပုံမှန်နဲ့ပဲအရေးယူဖို့စီစဉ်နေရတယ်ကွ။ဒါပေမဲ့ကပြဆရာလေးကလူပါကလေးကွ။သမရဆိုတာမြမတနိုင်ငံနဲ့မဆိုင်ဘူး။တကပါလုံးနဲ့တက်ဆိုင်တဲ့အတွက်သူရေးတဲ့ကြပြဟာအေးယူလို့မရဘူးလုံနေတဲ့ကွက်ဒါနဲ့တရလိုလုတ်ပြီးတရားဆွဲထားတဲ့ရဲအယာရှိကလည်းတရားဆွဲလို့ရအောင်တမရာကြီးရှေ့မှာနိုင်ငံတော်ကိုထပ်ပြီးကိုယ့်ဘသာကိုဖြည့်လိုက်ရတာပေါ့ကွယ်ဒါကိုကြပြဆရာလေးကသူရေးတဲ့အထဲမှာတမရာကြီးဆိုတာပဲပါတယ်နိုင်ငံတော်မပါဘူးနိုင်ငံတော်ကိုထပ်ပေါင်းထည့်ထားတဲ့ရဲအယာရှိကိုပြန်ပြီးတရားဆွဲမယ်လုံနေပါရောလားဒါပေမဲ့မပူပါနဲ့တူတော်မောင်ရဲ့နောက်ဆုံးတော့တရားဥပဒေဆိုတာငါတို့အစိုးရမင်းတွေဘက်မှာပဲရှိတာမင်းလဲအတိသားနဲ့မှောက်လားနောက်ဆုံးတော့ဒီကပြဆရာလေးလဲကားသွားမှာပါကွယ်လူတွေကလည်းလူတွေပါပဲအားအားရှိအစိုးရမကောင်းချောင်းအရေးမြအဖက်မြပြောနေကြတာအလို့တစ်ခုလိုဖြစ်နေတာကြာပြီမဟုတ်လားစာပေဟောပြောဝဲဒီမှာလဲအစိုးရမကောင်းချောင်းပြောမှလူကြိုက်များလက်ခုတ်တန်ကလေးတွေစီကြတာကိုကတ်တွန်းဆရာတွေဆိုလဲငါတို့လူကြီးမင်းတွေကိုအပုတ်ချဖို့လောက်ပဲဆန္ဒစောင်းနေကြပုံရပါတယ်ကွယ်ဒီလိုမှပဲသူတို့စောင်းဝင်အိပ်ပျော်နိုင်ကြပုံရပါတယ်ဒီရဲ့ပိုင်းကပဲကတ်တွန်းဆရာလေးတယောက်ကရေးလိုက်ပြန်သေးတယ်။ဗါတဲ့ဖားကန့်ဘက်မှာဆက်ရန်နေရာတွေတင်သွင်းခွင့်ကိုရက်ဆိုင်လိုက်ပြီတဲ့။ဘာကြောင့်ဆိုနောက်ထပ်ဖားကန့်မှာဆက်ရန်နေရာရက်ဆရာနေရာကိုမရှိတော့လို့ပါတဲ့။ပြောเสียရလားကွယ်။လူကြီးမင်းတွေခမဒီကိစ္စနဲ့အုံနောက်ချောင်းနေရတဲ့အထဲမှာသူတို့ကပေါက်ပေါက်ရှာရှာတွေရှောက်ရေးနေကြတယ်လို့။နောက်ပြီးတွတ်တော်အမတ်တွေရဲ့ပင်စင်ကိစ္စကလည်းလူပြောသူပြောများတဲ့အထဲပါနေပြန်တယ်။ဗါတဲ့လုတ်သက်အနှစ်40လောက်လှုပ်လာခဲ့တဲ့နိုင်ငံဝန်ထမ်းတယောက်ကိုပေးတဲ့ပင်စင်လာတာကနေပါလုံးလို့စင်စင်ရဲရဲချွတ်ချွတ်တက်တက်နေနေရတဲ့အချိန်မှာတလ10သိန်းယူပြီးလွတ်တော်တဲ့တွားတွားအိတ်နေတဲ့လွတ်တော်အမတ်တွေကိုတော့9နှစ်စာအိတ်ခပင်စင်သိန်း50ပေးတယ်ဆိုတာမတရားပါဘူးတဲ့ဒီလိုလဲပြောလို့ဘယ်ရမလဲငါတူရဲသူတို့လဲတွားတွားအိတ်နေတဲ့ဆိုပေမဲ့သူတို့အိမ်မက်ထဲမှာနိုင်ငံတိုးတက်ရတိုးတက်ကြောင်းစဉ်းစားကြံစည်နေတာလဲဖြစ်ချင်းဖြစ်နိုင်တာပဲမဟုတ်လားလူတွေကကိုယ်တိုင်သာအပြစ်မရှိတာသူများကြတဲမကောင်းပြောချင်ရတာကိုနောက်ပြီးတစ်ခုတ်တာကိုလည်းပြောနေကြပြန်တယ်ဝေဖန်မှုတွေရှိနေပေမဲ့လက်ကျန်တက်တန်းကာလအတွင်းတစ်တန်းချင်းတိတ်နဲ့ချီပြီးခုတ်ခွင့်ရနေပြန်တယ်တဲ့ဒါကလည်းဒီလိုပဲလုပ်ဖို့အကြောင်းဖန်လာတာကိုငါတူရဲ့မင်းကိုငါတခါပြောခဲ့ဘူးသလိုတစ်ပင်တစ်တော်ပြုံးတီးတာကလည်းမျိုးပြလက္ခဏာဖော်ဆောင်တာပဲမဟုတ်လားနောက်ပြီးခွန်ကိစ္စပြောကြပြန်တယ်ဈေးကဘာကုမ္ပဏီကကရိတ်ဥယျာဉ်မြေ25ဧကအတွက်ငားရန်ကတစ်နှစ်ကျပ်တိန်300ပဲပေးရတယ်အမှန်ပေါက်ဈေးကမြေဧရိယာတစ်စတူရန်ပေအတွက်12040ကျပ်ဖြစ်တာကြောင့် 25ဧကနဲ့တွက်လိုက်ရင်ကျက်သိန်း1850ပေးရမှာ။ဒါကြောင့်နိုင်ငံတော်အတွက်အများကြီးနစ်နာတယ်လို့ပြောနေကြပြန်တယ်။ဒီလိုပဲနေရတကဈေးတွက်လိုက်တွက်နေလို့လည်းဘယ်ဖြစ်မလဲကွယ်။ဦးခင်ရွှေလည်းပြည်သူ့ဘက်တော်သားပဲမဟုတ်လား။သူကိုယ်တိုင်တော့ NLD ကိုပဲမဲထည့်ခဲ့တယ်လို့ပြောနေခဲ့သေးတာ။သူလည်းအခြေအနေမကောင်းတော့အဖဘက်ကနေအမဘက်ကိုပြောင်းမှု။အဲ့လေသူလည်းပြည်သူ့အတွက်ရောင်ရမ်းပြီးစဉ်းစားမိတာလဲဖြစ်ချင်ဖြစ်နိုင်တာပေါ့။ဒါကြောင့်လူတွေအနေနဲ့အပြစ်တွေမစိုးဖို့လိုပါတယ်ကွယ်။ဓမ္မစရီခေါလောင်းကြီးကိုဆယ်ဖို့သူလည်းစ조사အထုတ်မယ်လို့ဂရိပေးခဲ့သေးတာပဲမဟုတ်လား။ကဲတူတော်မောင်ကြီးဒီတပတ်တော့ဒီလောက်ပဲကွယ်။မင်းလည်းအားရင်အပစီစာလေးပါလေးပြန်ရေးပေးပါဦး။မင်းရဲ့စာကိုမျှော်နေမယ်။မင်းရဲ့ချစ်လာစွာသောအဖစန်နီဦး။